မြန်မာနိုင်ငံအပေါ်ပိတ်ဆို့တိုက်ခတ်မှုတွေဖြစ်လျော့ပေးပြီးစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆန္ဒအကူအညီတွေပေးနေတာဟာပြုပြင်ပြောင်းလဲမှုလုပ်ငန်းတွေအလုံးပြည့်ပြည့်ဆောင်သွားပြီလို့လက်ခံလိုက်တာမျိုးမဟုတ်ဘူးလို့အရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံဆိုင်ဝန်ကြီးအဖြစ်ယာယီတာဝန်ယူထားတဲ့ဂျိုးဆက်ပြွန်းကပြောပါတယ်မြန်မာနိုင်ငံအတွင်းနိုင်ငံရေးပြောင်းလဲမှုတွေနဲ့နိုင်ငံတကာအခုညီတွေနဲ့ပတ်သက်ပြီးချာတာဘရီနီကဂျော့ချ်တောင်းတက္ကသိုလ်မှာပြုလုပ်တဲ့သုံးသပ်ဆွေးနွေးပွဲမှာအခုလိုပြောသွားတာပါအပြည့်အစုံကိုမက်ခင်ဖြူထွေးကပြောပြပေးပါရှင
်ဟုတ်ကဲ့ပါမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုအခြေအနေတွေအပေါ်မှာသုံးသပ်ချက်တွေနဲ့မြန်မာနိုင်ငံအတွင်းနိုင်ငံတကာရဲ့အခုညီတွေကိုဘယ်လိုထိထိရောက်ရောက်ဆောင်ရွက်နိုင်မလဲဆိုတာတွေကိုအမေရိကန်ပြည်ထောင်စုဂျော့ချ်တောင်းတက္ကသိုလ်မှာဒီမတ်လ14ရက်ချာတာဘရီနီတို့ကဆွေးနွေးခဲ့ကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေရှိလာခဲ့ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာပေါ်တန်ခတ်ပိတ်ဆို့မှုတွေဖြစ်ရော့ပေးခဲ့ပြီးတော့နိုင်ငံသားယင်းနှိမ့်မြုပ်နှံမှုတွေနောက်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအကူအညီတွေပေးပြီးတော့မြန်မာနိုင်ငံအတွင်းအခြေခံအဆောက်အုံတွေတိုးတက်ကောင်းမွန်လာဖို့နဲ့အလုပ်ကိုင်တွေပုံမရရှိလာစေဖို့အကူအညီဆောင်ရွက်ပေးနေတဲ့အကြောင်းအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံသားယင်းဝန်ကြီးအဖြစ်ယာယီတာဝန်ယူထားတဲ့ဂျိုးဆက်ဘျွန်းကဒီဆွေးနွေးပွဲမှာပြောသွားပါတယ်ဒါပေမဲ့ဒီလိုဆောင်ရွက်မှုတွေဟာမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေပြည့်ပြည့်စုံပြီလို့အတိအမဲ့ပြုလိုက်တာတော့မဟုတ်ပါဘူးလို့သူကဆိုပါတယ
် That's not to say that everything has been done. I think there are some key reform issues that still remain. I believe that the political system
နိုင်ငံတကာအကူအညီတွေလုံရင်းနဲ့အလင်းအမြန်ဝင်ရောက်နိုင်ဖို့အရေးကြီးတယ်ဆိုတာကိုကျွန်တော်လက်ခံပါတယ်မြန်မာအစိုးရအတွက်ကလည်းဒါကနိုင်ငံရေးအရသိအရေးကြီးတဲ့ကိစ္စပါ2015ရွေးကောက်ပွဲမတိုင်ခင်မှာနိုင်ငံတကာရဲ့အကူအညီတွေအလုပ်ဖြစ်ပါတယ်ဆိုတာကိုမြန်မာအစိုးရကပြဖို့လိုအပ်နေတာဖြစ်ပါတယ်။ဒါကလည်းတကယ့်ကိုခက်ခဲတဲ့ကိစ္စပါ။ဒီကိစ္စနဲ့ပတ်သက်လို့မျှော်လင့်ချက်တွေကလည်းသိကိုကြီးပါတယ်။အစိုးရကိုစန့်ကျင်တဲ့သူတွေကလည်းအစိုးရဟာအကူအညီတွေကိုထိရောက်အောင်မဆောင်ရွက်နိုင်ဘူးဆိုပြီးဝေဖန်ပြောနိုင်ပါတယ်။ဒါနဲ့ပတ်သက်ပြီးမေးခွန်းတွေကလည်းအများကြီးရှိနေတာပါ။
ပြည်ပြောင်းလဲရေးလုပ်ငန်းတွေအစပြုဆောင်ရွက်နေတဲ့မြန်မာနိုင်ငံမှာနိုင်ငံသားအကူအညီတွေအမှန်တကယ်ထိရောက်အောင်ဘယ်လိုဆောင်ရွက်နိုင်မလဲဆိုတာကိုလည်းဒီမြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးပြုပြင်ပြောင်းလဲမှုအခြေအနေတွေနဲ့ဆက်ဆက်ပြီးတော့ဒီဆွေးနွေးပွဲမှာဆွေးနွေးခဲ့ကြတာပါမြန်မာနိုင်ငံထဲကိုနိုင်ငံတကာအကူအညီတွေအမြန်ဆုံးရောက်ရှိရေးအရေးကြီးတဲ့တစ်ချိန်တည်းမှာဒီမြန်မာအစိုးရအတွက်ကလည်းဒီအကူအညီတွေထိရောက်မှုရှိတယ်ဆိုတာကိုနိုင်ငံတကာကိုပြသဖို့အရေးကြီးနေတာဖြစ်တယ်လို့ George Town တက်သူနိုင်ငံသားဆက်ဆံရေးဌာနကမြန်မာရေးသုံးသပ်သူဘာမောက်က David Steinberg ကပြောပါတယ
် The first I think that the fundamental premise that there's too much aid too quickly is important but there is from the point of view of the Burmese government a political imperative
ဒီကူညီဆောင်ရွက်မှုတွေကမြန်မာနိုင်ငံမှာလုပ်တဲ့အရာတွေအားလုံးကိုဆောင်ရွက်နိုင်ခဲ့ပြီလို့ဆိုလိုတာမဟုတ်ပါဘူး။ပြုပြင်ပြောင်းလဲရအောင်မဲ့အဓိကအရေးကြီးတဲ့အကြောင်းအရာတွေရှိနေတော့မှ။ဥပမာလွတ်တော်ထဲမှာ25ရာခိုင်နှုန်းစစ်တပ်ကဖြစ်ရမယ်ဆိုတာမျိုးသတ်မှတ်ထားတဲ့ဒီနိုင်ငံရေးစနစ်ကြီးကဘယ်လောက်ထိဆက်ရှိနေအောင်မဲ့ဆိုတာမသိရပါဘူး။နိုင်ငံရေးအချင်းသားတွေကလည်းဆက်ပြီးရှိနေသေးဆိုတာကိုကျွန်တော်ယုံကြည်ထားပါတယ်။ဒီကိစ္စကလည်းချန်လက်ထားလို့မရပါဘူး။ပိုပြီးအရေးကြီးဆုံးကတော့မြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးစုပြည်ပခါတွေကိုဘယ်လိုကင်တွယ်မလဲဆိုတဲ့ကိစ္စပါပဲ
မြန်မာနိုင်ငံထဲကိုနိုင်ငံတကာအကူအညီပေးရေးလုပ်ငန်းတွေအလုံးရင်းနဲ့မြန်မြန်ဆန်ဆန်ဝင်ရောက်သင့်ရလားဆိုတဲ့အပေါ်မှာဆုံးဖြတ်ရခက်ခဲတဲ့အခြေအနေရှိနေတဲ့အကြောင်း Too much too soon The Dilemma of Foreign Aid to Myanmar Burma လို့နာမည်ပေးထားတဲ့အစင်ခန်းစာတစ်တစ်ဆောင်ကိုလည်းဒီအစင်ခန်းစာကိုရေးသားခဲ့တဲ့သူနှစ်ဦးကဒီဆွေးနွေးပွဲမှာပါဝင်ဆွေးနွေးတင်ပြခဲ့ကြတာပါမြန်မာနိုင်ငံမှာနိုင်ငံတကာအလှူရှင်အဖွဲ့အစည်းတွေနဲ့ညှိနှိုင်းပူးပေါင်းဆောင်ရွက်မှုအားနည်းနေသေးတဲ့အကြောင်းထောက်ပြထားသလိုဒီနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေအနေနဲ့မြန်မာနိုင်ငံရဲ့အခြေအနေကိုတည်တည်ချာချာနားလည်ဖို့လိုအပ်တဲ့အကြောင်းနဲ့သက်ဆိုင်ရာဒေသခံအဖွဲ့တွေနဲ့ပူးပေါင်းပြီးတော့အကူအညီတွေကိုမှန်မှန်ကန်ကန်ထိထိရောက်ရောက်ပေးသွားဖို့အရေးကြီးတဲ့အကြောင်းဒီလိုပေးသွားဖို့မှာဘလို့ရာတွေကအဟန့်တားတွေဖြစ်နေတယ်လို့ဆိုတာတွေကိုဆွေးနွေးတင်ပြခဲ့ကြတာဖြစ်ပါတယ်ရှင်